ါဗျာဒီနေ့တရားလေးလိုက်ဆက်မှာတော့အစိုးရဖြိုးပြေဆောင်တို့ဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့မေကွန်းထုတ်ပြန်ပြီးဖြစ်ခဲ့ရတာကိုဆွေးနွေးကြမှာပါဒီမကြာခင်ကတော့ပဲအစိုးရဖြိုးပြေဆောင်ပါဝင်လူငယ်သုံးဦးမိုးရေဆွေးဝါးမှုနဲ့မတင်ခံရတဲ့ရဲတပ်ဖွဲ့ကဖမ်းလိုက်ပြီးမှနောက်ပိုင်းမှာတော့တန်တရားကင်းရှင်းတဲ့အတွက်ပြန်လွတ်ပေးပါတယ်ဒါပေမဲ့ဒါအပြစ်မရှိတဲ့သူတွေအတွက်နင့်နာစရာဖြစ်ရတယ်အပြစ်ရှိတဲ့လူတွေကိုတော့အေးမြူရရှိတယ်ဆိုပြီးတော့ဝိပန်တန်နေလည်းနောက်ဆက်တယ်ထွက်လာပါတယ်ဆိုတော့ဒီရဲတပ်ဖွဲ့ရဲ့စောင်းချက်နဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးတစ်ခုလုံးအနေနဲ့အားနည်းချက်တွေပြင်ဆင်ကြရပြီးဘာတွေရှိနေသလဲဆိုတာကိုကျွန်တော်တို့ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ဆွေးနွေးဖို့ပြင်နိုင်ဆွေးနွေးဖို့အတွက်ကိုဥပဒေပညာရှင်ဦးသိန်းတန်းနောက်လူခွေရဲ့လှရှားသူတို့ဖြစ်တဲ့ညီညာချင်းမြန်မာဒါရိုက်တာဦးအောင်မြင့်မင်းတို့ဖိတ်ကြားထားပါတယ်။ဆိုတော့ဒီအပြစ်မရှိတဲ့သူတွေဘန်ကန်စီကံအရင်းယူခံရတဲ့ကိစ္စတွေနဲ့ဒီအပြစ်ရှိတဲ့လူတွေကိုကြတော့အရင်းယူရတဲ့ကိစ္စတွေကိုနှစ်ပိုင်းခွဲပြီးကျွန်တော်တို့ဆွေးနွေးကြဖို့စီစဉ်ထားပါတယ်။ဆိုတော့ဒီအရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီဟိုဆရာဦးသိန်းတန်းဦးပဲဆွေးနွေးနေကြမှာလေဒီအစိုးရဖြိုးပြေဆုံးပါဝင်ပေါ့လေလူငယ်တွေကိုတရင်ပြည့်ချက်အရာဆိုပြီးတော့ဒီရဲတပ်ဖွဲ့ရဒီဖမ်းဆီးရတဲ့နေတတ်လို့ပေါ့လေဥပဒေရှုထောင့်အရာသုံးတယ်မဆိုရင်ကျွန်တော်တို့အရင်ဆုံးဗားရင်းများအားနည်းချက်တွေရှိခဲ့တယ်လို့များဆရာအနေနဲ့ဆွေးနွေးနိုင်မှာခင်ဗျအ
ဓိကဖုံးတရင်ပေါ့နော်ကျွန်တော်တို့ရတဲ့လောက်ကတော့တရင်ပြည့်ချက်ကဖမ်းနေတာတရင်ပြည့်ချက်ကဖမ်းနေဆိုတရင်ပြည့်ချက်ကတိကျဘူးဆိုတော့တော့ခိုင်မာရင်တော့တာကြပြီဆိုတော့အဲ့ဒါကြာပြီစတဲ့ဦးလေးပါလိမ့်မယ်ဆောက်ရဦးဒရင်းရလိမ့်မယ်ပါတယ်အဲဒါပေမဲ့ဒီဒရင်းကိုဟိုအတိအကျမလိုတာပေါ့အတိအကျမလိုတာပေါ့ခုရတဲ့ဒရင်းကြီးရရကြတော့အဲ့ဒီလိုဒီအတိထွက်တဲ့ဒီခါမျိုးလည်းမရှိဘူးဖမ်းတယ်ဖမ်းပြီးတော့ဒါတွေကမဟုတ်သိကမဟုတ်ဆိုတော့ပြီးတော့ဖမ်းတဲ့ဒရင်းလိုက်တယ်ဆက်တယ်ဆိုတော့အချိန်မျိုးတွေရှိတော့အဲ့ဒီမှာလည်းဒီဒီရာဇဝတ်ပါတီရဲ့ဆောက်ဒီကအာဏာထားရတဲ့ဟိုအသာရကြီးကကနေလည်းဒီအဲ့ဒါထိုးကြည့်နိုင်မှာမဟုတ်ဘူး။ဆိုတော့ကျွန်တော်တို့ဒီအမှုမဟုတ်လို့ဒီဒီဒီပါပါတဲ့ကြာဒီတော့မှာဒီပုံမှာမှပြသထားတော့လေ။အဲ့တော့ဒါတစ်ခါတစ်ခါပြောနေတယ်ဆိုတော့ပထမဒီနေ့ကျွန်တော်တို့နိုင်ငံသားနဲ့ဘုရားဆရာကလည်းဘုရားဆိုင်တုံးတုံးတော့ညည်းရတော့ဒီမှာပါတယ
်။ Okay.ဆိုကိုအောင်မျိုးမင်းကိုမျိုးမင်းအနေနဲ့ရောခင်ဗျာဒီလူခွေရှိတော့မှရှိမယ်ဆိုရင်ရောကျွန်တော်ဒီဖမ်းဆီးလိုက်တဲ့ကိစ္စမှာဘာတွေများလွဲချော်သွားတာတွေ့ရလဲ
ဟုတ်ကဲ့ဖမ်းဆီးမှုကိုကျွန်တော်ကြည့်မယ်ဆိုရင်လူတစ်ယောက်ကိုတရားဥပဒေနဲ့ဖမ်းဆီးခြင်းမပြုရဘူးဆိုပြီးတော့ကျွန်တော်သတ်မှတ်တာရှိပါတယ်ဆိုတော့တရားဥပဒေကဖမ်းဆီးရတော့ရတယ်ဒါပေမဲ့တရားဥပဒေကဖမ်းဆီးသည့်အချိန်အောင်အဲ့ဒီလူရဲ့ဂုဏ်သိက္ခာနဲ့သူ့ပေါ်မှာမလို့အပနဲ့အကျန်းဖတ်မှုကြီးရိုက်နှက်ဆုံးမှပြီးတော့ရိုက်နှက်ပြီးတော့ဖမ်းဆီးမှုတွေမလုပ်ရဘူးဆိုတာကိုလည်းရေးတက်ပေလက်သွေးမှကျွန်တော်ဖော်ပြထားပါတယ်။သူကြီးဖမ်းဆန်းကြည့်နေသူတယောက်ကအဖြစ်ရှိသည့်ဒီတိုင်အောင်ဒီဖမ်းဆန်းမှုမှာအသာတကြီးဖမ်းဆန်းတဲ့အပုံစံမျိုးရှိတယ်။ဖက်ပြင်းတဲ့ပုံစံမျိုးမရှိဘူး။ပြန်လဲအကျန်းဖက်ခုခံတဲ့အနေအထားမျိုးမရှိဘူးဆိုလို့ရှိရင်အဲ့ဒီလူကိုကျွန်တော်တို့ဒီကိုရှိလက်ရောက်နာကျင်အောင်ရိုက်နှက်ဖမ်းဆီးခြင်းလုံးဝမလုပ်ရဘူး။ဒါကိုတားမိထားပါတယ်။နောက်တစ်ခုကဒီဖမ်းဆီးမှုမကောက်ကြသူ့ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်မဲ့အကျုံမှုတွေသူ့ရဲ့ဂုဏ်သိက္ခာပိုင်းကိုကျိုးနွမ်းစေမဲ့ပုံစံမျိုးနဲ့ဆက်ဆက်ခြင်းမပြုရဘူးဆိုတာလေလူခင်မှာပေါ်ပြထားပါလေရဲလက်ပေးတဲ့မှာလေဒီလိုမျိုးကြီးတတ်တာဖြစ်ပါတယ်အခုလိုမျိုးဖမ်းဆီးမှုရှိတဲ့အခါမှာခုနလိုမျိုးတည်ရသည်ဖြစ်စေမရသည်ဖြစ်စေခိုင်လုံသည်ဖြစ်စေမခိုင်လုံသည်ဖြစ်စေအဲ့ဒီအချိန်မှာအဲ့ဒီလူကလူသားလို့ဖြစ်ပါတယ်အဲ့တော့သူ့ကိုကျွန်တော်တို့သူ့ရဲ့လိုက်ရောမှုရင်းဆိုင်မှုလုံးဝမရှိတဲ့အခြေအနေမျိုးမှာတိုင်းနဲ့ဖမ်းဆီးတာတွေဂုဏ်သိက္ခာထိခိုက်အောင်လုပ်ဆောင်ခြင်းကတော့လူသိရှင်ကြားလူကြားရဲ့မှာဂုဏ်သိက္ခာထိစေအချက်ဖြစ်တယ်အဲ့ဒါကလူ့ခွေးချိုးဖောက်မှုတစ်ခုလို့ကျွန်တော်ခိုင်ခိုင်မာမာပြောလို့ပါတယ
်ဟုတ်ကဲ့ဆရာဦးသိန်းတဲ့ဝင်နောက်တစ်ခုရှိရလဲပေါ့လေခုသူတို့ဖမ်းဆီးလိုက်ပြီးတဲ့နောက်မှာဒီဖမ်းဆီးမှုနဲ့ပတ်သက်လို့ဒီရဲတပ်ဖွဲ့ကတရင်တပ်ပုံတွေကထုတ်ပြန်လိုက်တယ်နောက်အဲ့ဒါတွေကလည်းလူမှုကွန်ရက်မှာတော်တော်ကြီးကြီးမြတ်ဟိုပြန့်နှံ့သွားရေပေါ့နော်ဆိုတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဟိုအခုကျတော့မဟုတ်ဘူးဆိုပြီးတော့ဟိုဖြစ်သွားတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဒီနေ့နာဟိုတဲ့သူတွေဘက်ကပေါ့လေအကောက်ဝဲပြေးထားရဲ့ဟာဒီသုံးကြည့်ရကျွန်တော်တို့ဒီတရားရေးစနစ်မှာဘာများရှိလဲဆရာ
အခုကျွန်တော်ကတော့ပြောလိုက်တယ်2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆန်လက်ခွနဲ့ပုဂ္ဂိုလ်ဆန်လူချင်းကိုတိုင်းရိုက်ကြည့်တာပေါ့ဗျာဒါအဲ့ဒီဥရိယာနဲ့သူသားတယောက်ရဲ့ဂုဏ်သိက္ခာအကောက်ဝဲကိုလုပ်တယ်ခုဒီတဲ့ဒီလိုတည်းဒီလိုနောက်ရောက်ခံအဖွဲ့အစည်းတွေပြအကြမ်းတိုင်းအဖွဲ့အစည်းတွေဒီကရဲ့အနေနဲ့ကာဝယ်ပေးဖို့ဒီဥပဒေကြားထားတာပဲဒီမှာပြောပြည်စုံကိုဖမ်းတယ်ဒါကျွန်တော်တို့ကဥရိယာပြောလို့ရှိတယ်ခုနကလေသူ့မှာဖမ်းလို့ရှိတယ်ရဲရဲပိုင်းနိုင်ငံကိုသူ့မှာအကြိုက်ဝရမ်းပေါ်ပါကနေဖမ်းလို့ရှိတယ်ဒါပေမဲ့ဒီဟာက ထိုင်မှာမှန်ကန်မှုဆိုတာပေါ့ဗျာထိုင်မှာမှန်ကန်မှုလို့လေနောက်ထမ်းပုံဖမ်းနေရတယ်မပေါ့နောက်သတင်းတပ်ပုံတော်ကြီးဖော်ပြတယ်ဆိုတော့သူ့ရဲ့ဘုတ်ဒီဂုံဒိခါကိုထိလိုက်ပါလေဗျာထိလိုက်တော့ကျွန်တော်တို့ပြန်မှာကြောင်းရတယ်ပြန်တရားဆွဲလို့ရမယ်နောက်တစ်ခါသူကဘပရင်းပြီးတော့မမှန်တဲ့ပြီးတောင်ကြားခြင်းနဲ့ရာဇုရာဇုရာဇကြီးတွေပုံမှန်နေရာတစ်ဆက်ပြီးရဆွဲလို့ရမယ်နောက်ကျွန်တော်ခုကဒန်ကိလုံတယ်ကျွန်တော်တရားဆွဲလို့ရတယ်ကျွန်တော်တော့အဲ့ဒါနားလေ
โอเคဆက်နောက်တစ်ခုကဒီအခုကတော့ဒီနာမည်ကျော်ဆိုတော့တယောက်လည်းဖြစ်နေတော့ဒီလူမှုကွန်ရက်တင်မှာရောဒီလူပညာတိုင်းဝမ်းချမ်းမှာရောဟိုတော်တော်ကြီးကြီးကြီးလောင်လောင်ပြောတဲ့ဆိုတဲ့နေကြားပြီးရပိုင်းပြန်လွတ်လာတာပေါ့လေဒါပေမဲ့ဒီလူကနာမည်ကြီးတဲ့လူမျိုးမဟုတ်ခင်ဘလို့ဖြစ်မလဲဆိုတော့ဟိုမိခွန်းနေတယ်တော်တော်များမိခွန်းထုတ်ကြပါလေဆိုတော့ဆရာတို့အတွေ့အကြုံရအောင်ဆရာဆိုရင်ဒီဟိုရုံးကြီးကနားလဲတွားနေကြတာဆိုတော့ဒီလိုဆရာတို့အတွေ့အကြုံရဆိုရင်တကယ်လို့သူ့လူသားနာမည်ကြီးပုဂ္ဂိုလ်တယောက်ဖြစ်မလာခင်ဒီဖြစ်စင်ကဘလို့ဖြစ်လာနိုင်တယ်လို့ယူဆလဲဆရာ
အာနာမည်ကြီးပုဂ္ဂိုလ်မဟုတ်လို့ကတော့ဗျာနေပြီးတော့ဘောထောင်နဲ့ဒီငါချောက်လာအာဖမ်းနေစီးတယ်သူ့သူ့ကိုပြေချက်ချင်းပြန်တော့နိုင်မို့ဘလို့ရဘူးဗျာအာရဲ့အဖမ်းပြီးချောက်စေဦးမယ်နော်ဟိုပြီးတော့ကျေကျော်ပြီးတဲ့အခါကျတော့ရုံးကိုတည်အောင်မယ်ဟောတော့ဒီကျော်ယုံတစ်ဖြစ်နေတော့ရဲတဲ့ဖြစ်ရောက်တဲ့ကြံလစ်လာလို့ဆိုတော့သိမလို့ဘူးပြည့်ခွင်ကိုရောက်သွားပြီးမှတရားရင်မှဆိုးချက်မတင်မနဲ့လွတ်သွားတော့အကြောင်းကြောင့်နဲ့ပြန်လို့ပြင်းလာဆိုတော့အတူတူအနည်းဆုံးခဏတုန်းကတော့ထောင်ထဲရောက်သွားမှာပဲဒါလက်ရှိမျက်နှာမှာဖြစ်နေတဲ့အခြေအနေပဲ
ဟုတ်ကဲ့ပါဆရာရှင်းပါဆိုတော့ကျွန်တော်ဒီဆွေးနွေးဝတ်တော့ကိုစာပေးဖို့ဆွေးနွေးတာတချို့လည်းရှိနေပါသေးတယ်ဒါယူလည်းဖော်ပြခြင်းပါတယ်သူကတော့တက်မင်းထွန်းဆိုတဲ့ကောင်းနေပို့ထလာပါတောင်ဝင်ရှိရကဖက်စီရဲ့တက်ဖွဲ့ပါတရားဥပဒေကအားနည်းချက်ဆိုတာထက်မဟုတ်မှန်တဲ့ကိစ္စတွေပြန်လဲအရေးမယူပဲတောင်းမှန်လျှော့ပေးနေလို့ပါတဲ့နောက်ထပ်ကျူးလို့လမ်းဖွင့်ပေးထားတယ်လို့ဖြစ်နေပါတယ်နောက်တစ်ယောက်ကတော့ကောင်းမြတ်သူဆိုတဲ့အကောင့်ပါရှင်မှာသူကတော့မွေးရထောင်လိုင်းရေးဆိုသူတွေကတဲ့မတရားဖက်စီရင်းနေတာမတရားပါဘူးတဲ့တိတ်ခါလေးကြလူလဲနာတယ်အလုတ်ပြည့်စည်းတက်တယ်အခုပြန်လွတ်ပြီးတော့နင်းနာမှုတွေဘလို့ပြန်ဖြည့်ရှင်းပေးမယ်ဆိုပြီးသူကမေးခွန်းထုတ်ပါတယ်။နောက်ကျွန်တော်တို့အီးမိုးနဲ့အီးမေးလ်နဲ့ပို့ပြီးဆွေးနွေးထားတဲ့ပုဂ္ဂိုလ်တူလည်းရှိပါတယ်။သူကတော့ဦးတင်ဝေဖြစ်ပါတယ်။မယိတ္တနာကျော်ဖတ်ပြပေးပါလားခင်ဗျာ
။ဟုတ်ကဲ့ပါ။အစိုးရဖြိုးပြီးဆိုရင်အမှုကိုကြည့်နေချင်းရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ဆောင်ချက်တွေကရဲလုံငန်းမကျွမ်းကျင်တာကိုတွေ့ရပါတယ်လို့ရေးထားပါတယ်။သတင်းပေးခိုင်လုံမှုအစ်င့်တန်းကိုမတုံ့တက်တတော့ဆုံးဖြတ်ချက်နှောင့်ယှက်မှုဖြစ်သွားတဲ့အတွက်တစ်ဖက်လူနင်းနာမှုဖြစ်ခဲ့ရပါတယ်။ဒီလိုမှောင်ယှက်မှုမျိုးမြန်မာနိုင်ငံမှာဗန်းနမှုဖြစ်ခဲ့မယ်ဆိုတာမသိနိုင်ပါဘူးလို့ဆိုပါတယ်။ဒီအမှုကတော့ထင်ပေါ်တဲ့သူအစိုးရဖြစ်နေလို့သိလိုက်ရတာပါသို့တော်လည်းတစ်ခါလိုနင်းလာသွားတာကတော့ငြင်းလို့မရပါဘူးတဲ့ဒီနင်းလာမှုကိုဘယ်လိုကုစားကြမလဲဆိုတဲ့မေးခွန်းရှိလာပါသေးရဲတပ်ဖွဲ့ကတော့ရဲစီကံထိန်းသိမ်းရေးဥပဒေနဲ့စစ်ဆေးမယ်လို့ဆိုပါတယ်ဒါနဲ့လည်းဒါကနင်းလာတဲ့သူတွေအတွက်ကုစားပေးတာမဟုတ်ပါဘူးတာဝန်ထမ်းဆောင်နေတော့ဆောင်ရွက်ချက်ကိုရဲဥတွေရာစစ်ဆေးခြင်းနဲ့ဖြစ်ပါတယ်နင်းလာသူအတွက်စဉ်းစားတဲ့အခါမှာတော့ law of thought ဒီမှာနင်းလာမှုနဲ့လူရဲ့အစီအတန်းနဲ့အညီကြော်ကြေးတောင်းရမှာပါတရားရုံးကနေပြီးတော့ပြည်ထောင်စုဝန်ကြီးဌာနကိုတရားမမှုဆွဲရမယ်လို့ထင်ပါတယ်။မြန်မာနိုင်ငံမှာ law of talk ကိုဘာလို့အသုံးမပြုကြလဲဆိုတာတော့ကျွန်တော်မသိပါဘူးတဲ့။ဥပဒေကတော့ရှိပါသေး။ဒီနည်းနဲ့ပဲကုစားရလိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့ဥတင်ကရေးထားပါတယ်ရှင်
။ဟုတ်ကဲ့။ဆိုတော့ဒီတော်တော်ချင်းနေဆိုင်မှာထောက်ပြတာဒီဖမ်းပြီးပြန်လွတ်ပေးလိုက်တဲ့ဆိုရင်လည်းတိတ်ခါထိလိုက်တဲ့အလောက်ခံဖြစ်တဲ့နောက်ဒီလိုနင့်နာတွေကိုဘလို့ဖြစ်ရှင်းပေးမလဲဆိုပြီးတော့ပြန်ပြီးမေးခွန်းထုတ်ထားတာရှိပါသေး။ဒီဥတင်ဝင်ဆိုင်မှာဆိုရင်လည်းဥပဒေမှာပြဋ္ဌာန်းထားတာရှိတယ်ဆိုပြီးတော့ပြောပါတယ်ဆောစောဆရာဦးတင်းတောင်းနဲ့ထောက်ပြပါတယ်ဆိုတော့ဆရာဦးတင်းတောင်းကလက်ရှိဒီမြန်မာနိုင်ငံရဲ့တရားရေးစနစ်မှာဒီလိုနင့်နာမှုကြီးကျုံလာရမယ်ဆိုရင်ဒီအကာအကွယ်ပေးထားတာဘာတွေများရှိနေဟိုအထူးဖြစ်ပေါ်တယ်တာမန်လူတွေလက်လန်းမိနိုင်လောက်တဲ့အကာအကွယ်အစီအမံတွေဘာများရှိနေဆရာ
ဟိုဥပဒေထဲမှာတော့ရှိတယ်ကြတကယ်လက်တွေ့ကတော့အကာအကွယ်မရဘူးအခုကျွန်တော်ခုနကတော့ပြောခဲ့တဲ့အတိုင်းနဲ့ရာဇဝတ်ကျင့်သုံးတွေမှာဘယ်လိုဖိုင်းရမလဲဘာလုပ်ရမလဲဆိုတာအကုန်လုံးပြဋ္ဌာန်းချက်တွေရှိသေးတာပဲဒါပေမဲ့ဟိုလုတ်တဲ့အခါကျတော့အဲ့ဒီကြာခန့်ချက်တည်းမလုပ်ဘူးခုဒီဖြစ်တဲ့ငွေလေးလာလို့ရှိရင်ဟိုစဖန်နေရာကိုရိုက်နေထိုးချေခန်းရတယ်ကျွန်တော်တွေ့ရတယ်အဲ့တော့နောက်ကခိုင်နေမခိုင်နေဒီလိုမှပြန်တော့လဲရတယ်ဘယ်လောက်ဒီနာတော့ရတယ်ဘယ်လောက်ဒီနာကြတော့ဒါဒီခုလေဥပဒေချိုးဖို့တာဖမ်းတယ်ကတိုင်တဲ့လူကမမှန်တဲ့ပြတိုင်းစားတာဖမ်းတဲ့လူက2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလူတစ်ခုနဲ့ပုဂ္ဂိုလ်ဆိုင်ရာဒီလုံခြုံမှုအကာအကွယ်ပေးဥပဒေကိုချိုးဖို့တာဖြစ်တယ်ကအဲ့ဒါဒီလူငယ်တယောက်ကိုဖမ်းရတယ်ပုံတိကအများကြီးကြည့်တော့ခုနကဆရာတယောက်ပြောဆိုတော့တော့ကျွန်တော်ညာရှိပါတယ်ပြန်မနေနိုင်ဘူးညာတရားဆွဲနိုင်တာရှိတယ်ဒါပေမဲ့အစိုးရ institution အဖွဲ့ကြီးကိုတရားဆွဲမရဘူးဖြစ်တယ်ဒါအဲ့ဒါမျိုးကမရမှုကြီးရှိနေတယ်အာနာဘန်အတိုင်းဝင်းကဝရိယအရလို့ကအရင်ကကြာလို့အဘူတာလူကြီးနဲ့ဆောက်တာဖြစ်တဲ့ပြပုံမှန်မှားယွင်းတဲ့အာမျိုးဖြစ်တဲ့အတာအွယ်တွေနဲ့ ျွန်တော်ပြည်သူတို့တာမန်ပြည်သူတွေမှာပုဂ္ဂိုလ်ချင်းတူရင်းဟုတ်တာဖြစ်တာမဟုတ်ဘဲနဲ့အဲ့ဒီလိုအစိုးရ institution နဲ့ဖြစ်မှာဘာမျှော်လင့်ချက်မှမရှိဘာကာကွယ်မှမရှိဘူး
လို့ပြောမှဆိုတော့ဒီဟိုတာမန်လူတွေလည်းလမ်းမီနိုင်တော့တဲ့အကာအကွယ်ဥပဒေကာကွယ်ရတော့ဘာမှမရှိဘူးလို့ပြောရမှာဖြစ်နေတာပေါ့
ကြောက်ရဟုတ်တယ်
โอเคสรกูเอาမျိုးမျိုးခင်ဗျအခုဆိုတော့ကျွန်တော်တို့ဟိုဒီလိုအခြေအနေမျိုးမှာဒီလိုမျက်နှာမှုတွေကြုံလာရင်လေဆိုရင်ကျွန်တော်တို့ဟိုဘလို့ဖြစ်ရှင်းနိုင်တာမျိုးတွေရှိမလဲဘလို့ဖြစ်ရှင်းပေးတဲ့လို့ယူဆတယ်ခင်ဗျာ
ဖြစ်ရှင်းချက်မပြောခင်ကျွန်တော်တို့ဒီမှာဒီမှာအရင်တော့ပြောစကားလေးရှိပါတယ်ဒီဤတစ်ခါနာပေါ့အခုကတော့ကျွန်တော်ဒီကိစ္စခုနပြောပြသွားတဲ့အချိန်ရှိမယ်တကူဖြူးပြည့်စုံ၃ခါနာဆိုရင်စကားလုံးတော့ပြောအောင်ဖြစ်တယ်ပထမချက်ကတော့ခုနလိုခိုင်လုံမှုမရှိဘဲနဲ့ရဲ့လုံးလုံးလူကြီးတိုင်းမဟုတ်ဘဲနဲ့အကြမ်းတက်ဆန်းစီရတခါခံရတယ်။ဒုတိယတစ်ခုကဆိုရှယ်မီဒီယာတွေမှာတစ်ဖက်ဓာတ်ပုံတွေပြီးပြီးတော့သူ့ကိုတရားခံဖြစ်ဆွဆွဲခံရတဲ့ဂုံစိတ်ခါပိုင်းထိခဲ့မှုတစ်ပိုင်းကိုတွေ့ရတယ်။နောက်တစ်ခုကအခုတော့ပြန်လွတ်လာပါ။ဒါကသူ့လူကြီးရောက်မှုလို့ပေါ့နော်။ဒါပေမဲ့ပြန်လွတ်လာပြီနဲ့သူ့ပုံမှာမတရားဖန်ဆီးခံရတာခုနလိုမျိုးအင်အားသုံးပြီးဂျိတ်နဲ့ဖန်ဆီးခံရတဲ့ပတ်သက်တဲ့တရားမမှုနဲ့ပတ်သက်ပြန်လဲပြီးတော့ကျော်ကြီးတောင်းဆိုနေတဲ့အညီအစာမရှိတာကျွန်တော်တိုက်ကြည့်အားမေ့ချက်ပါပထမတစ်ခုကတော့ရဲကြီးကိုယ်တိုင်ကရဲလက်ဆွဲတွေရှိထားတယ်ဒါပေမဲ့ဒါကိုကြည့်ကြည့်ကြကြမလေးစားမလိုက်နိုင်ဘူးတချို့ဆိုရင်ခကြီးကိုမဆိုင်တဲ့သဘောမျိုးဖြစ်ဆိုတော့ကျွန်တော်ဒီနေ့ဒီရဲလက်ဆွဲတွေမှာပါတဲ့အချက်တွေကိုလေးစားတံမူထားဖို့အတွက်ရဲတပ်ဖွဲ့ကတာဝန်ရှိတဲ့သူတွေလည်းတွေ့ဆုံပြောဆိုကြပြီးသင်ယူပြလိုက်လို့ပါတယ်အပေါ်ပိုင်းကအခုကြည့်ကြဒီကိစ္စနဲ့ပတ်သက်လို့လေးစားလိုက်နိုင်အောင်ဆိုတာသူတို့ကောင်းနေမှာရှိတယ်။ဒါပေမဲ့လက်တွေ့ပိုင်းမှာလမ်းပေါ်မှာရှင်းသုံးနေတဲ့ဒီဌာနဆိုင်ရာမှာရှိတဲ့ရဲဝင်မှန်းတွေကတော့ဒီမဆိုင်တဲ့ပြဿနာတစ်ခု။ဒါကအဲ့ဒါကိုမဖြေစစ်မဲ့ကြီးချင်းရဲလက်ဆွဲတတ်တာဥပဒေရတတ်တာရဲပြုတ်တရတတ်တာခုနကတော့နေသိမှုတွေမျိုးလူကြီးရဲတွေတတ်တာဖြစ်တယ်။ခံရတာပြည်သူပဲဖြစ်တာ။အဲ့တော့အဲ့ဒီပြဿနာတစ်ခုကျွန်တော်ထောက်ပြခြင်းနဲ့ဒါကိုမပြေမချင်းဖြစ်မှာမဟုတ်ဘူး။နောက်တစ်ခုကတရားဥပဒေရဲ့အားကောင်းမှုပါကနလို့တရားဥပဒေချက်မှာဘာမှမရှိရဘူး။ Law above the law ဆိုတဲ့ပုံစံမျိုးဖြစ်ပေမဲ့ခုနလိုမျိုးအရေးကြီးနိုင်မှုဒီရနဲ့ပတ်သက်လို့အရေးယူဖို့အတွက်ဘာမှမလုပ်နိုင်ဘူး။တရားဥပဒေကအလကားတက်ဥပဒေပဲဖြစ်နေ။ဥပဒေကလူကိုကာကွယ်ပေးရမှာမဟုတ်ဘူး။လူတွေကိုချိန်ဆောက်တဲ့ဥပဒေပဲဖြစ်နေ။ဆိုတော့တရားစီရင်မှုမှန်တမ်းအားကောင်းမှုမရှိမဖြစ်လည်းဖြစ်နေမှာပါ။ခုနတော့ကကိုပြုပြည့်စုံကိစ္စကနည်းနည်းကျော်ပြီးတော့လူကြည့်တဲ့လူမျိုးဖြစ်တယ်။အဲ့လိုမျိုးမဟုတ်တဲ့လူဆိုဘယ်လိုလုပ်ကြကျွန်တော်တိုင်းမတ်ဒေတာတွေမှာခုနလိုမျိုးဘာမှအကြောင်းမရှိဘဲဖန်စီနှိမ့်ဆက်သုံးရက်နှိမ့်ဆက်ပြီးပြန်ပြီးတော့အလောင်းတွေးမှသိသုံးသွားရဲဆိုတာသိရတဲ့တိုင်းမတ်အရသာကြည့်ပြီးအများကြီးပါအဲ့ဒီကိစ္စနဲ့ပတ်သက်လို့တရားဥပဒေနဲ့အခုထိမဖော်ဆောင်သေးနိုင်ခြင်းကိုယ်တိုင်ကဒီမတိုင်းနိုင်ငံရဲ့တရားစီရင်အားနည်းမှုကိုကျွန်တော်ထောက်ပြလုပ်ကြပါတယ
်။ Okay ခွန်မြင့်ဆိုတော့ဟိုနောက်မိကုန်းတစ်ခုအနေနဲ့ကတကယ်လို့ပေါ့လေဒီလိုနှစ်နာမှုကြီးကျုံလာရဆိုရင်ဟိုဘလို့ဖြစ်ရှင်းတင်တယ်ဒါမှမဟုတ်ရင်လည်းဟိုဘလို့ဖြစ်ရှင်းတယ်နဲ့နည်းလမ်းနဲ့များတကယ်လို့မှရှိမှာကောင်းတယ
်ဆိုတော့ခုနထောက်ပြပြလို့ပါပဲဒီလိုမျိုးတာဝန်ရလုပ်ဆောင်တဲ့လူတိုင်းဒီတိုင်းမှာတာဝန်ရလုပ်ဆောင်လို့တစ်ဖက်မှာတခြားလူရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုမကြည့်ကြအောင်ကာကွယ်ပြီးတော့လက်ဆွဲတွေလုံထုံးလုံကြီးရှိတယ်ဆိုတာကိုသိရှိအောင်လုပ်ဆောင်မှုလိုအပ်တယ်တကယ်လို့ချိုးပေါက်ရင်အစဉ်အစဉ်အရေးယူလို့လိုအပ်ပါတယ်အဲတော့ဒီဥပဒေတစ်ခုဒီကျင့်သုံးတစ်ခုကလူတိုင်းပေါ်မှာတက်ရောက်မှုရှိပြီးတော့ဖြစ်ဖို့အတွက်လိုအပ်တယ်။နောက်တစ်ခုကကျွန်တော်တို့ခင်မှာအခုဆိုရှင်ဒါတိုင်ကြားမှုရန်နေရာကဆိုရှယ်မီဒီယာမှာပဲတိုင်ကြားတဲ့ကိစ္စမျိုးဖြစ်လာတယ်။တခြားကိစ္စကမတိုင်ကြားရဘူး။ဆိုရှယ်မီဒီယာမှာပေါက်လို့ရှိရင်ဒါလူသိနေဆိုတဲ့ကိစ္စမျိုးနဲ့ပဲလုပ်ပါတယ်။အဲ့ဒါမျိုးဖြစ်တယ်ကြည့်။ဒီကိစ္စမျိုးကမြန်မာနိုင်ငံလူ့ခွင့်ကော်မရှင်လို့လူ့ခွင့်နဲ့ပတ်သက်သောတာဝန်ရှိသောသူတွေကိုယ်တိုင်ကလာမတိုင်ကြီးတိုင်အောင်သူတို့ကနေအလေးထားစုံစမ်းပြီးတော့ခုနတုန်းကလူ့ခွင့်ချိုးဖောက်မှုကျူတောင်းတဲ့လူသားတစ်ယောက်ပေါ်မှာထိခိုက်ညှိနှိုင်းမှုကိုကြော်ကြေးပေးလို့တွေ့ညှိနှိုင်းပေးမှုတွေလုံဆောင်သောတရားဆွဲဆိုမှုတွေကိုလုံဆောင်ပေးဖို့တရားဥပဒေပိုင်းကိုတွားဖို့အတွက်ချိုးဖောက်ဖို့လိုအပ်နေရတွေ့ရပါတ
ယ်။ဟုတ်ကဲ့ကော်မြူမင်းဆွေးနွေးရကျေးဇူးပါ။ဆိုတော့ကျွန်တော်ဒီဆွေးနွေးဝက်အတွက်ကိုကိုယ်တိုင်ပါဝင်ဆွေးနွေးဖို့ဆက်သွယ်ထားရသူတွေနေလိုက်မှာရှိနေပါတယ်။ကိုတန်းမောင်ဒီလိုက်မှာရှိနေပါတယ်။ကိုတန်းမောင်ဆွေးနွေးနေတာပဲဖြစ်ဖြစ်မင်းမြင်နေတာပဲဖြစ်ဖြစ်ဆွေးနွေးမြင်ရလို့ရပါတယ်ခင်ဗျာ။
ဟုတ်ကဲ့ခင်ဗျာလူခွေရမျက်နာတဲ့ဟာအေးဟိုဟာလာကျွန်တော်တို့ဒီစင်ကာပူကလာတဲ့ပုံကိုယ်ကိုဖားလိုက်တယ်မင်းရဲ့ရဲ့သက်တည်တယ်သက်တည်တယ်ဆိုတော့ရဲဖြစ်ပြီးတော့မူရင်းတင်ရမယ်ဟာမူရင်းမတင်နဲ့မိတ်ထုတ်တင်နေဆိုတာအဲ့ဒါကတော့လွဲနေပါတယ် ဆိုအခြေခံဥပဒေပြင်လဲဆိုတာနောက်တက်လာမယ့်2010မှာရဲကတည်တဲ့ရသမားအောက်လက်ကိုရောက်ပါလားဆိုအခုလက်ရှိ NLD အောက်မှာက NLD ရတဲ့ဝင်ကြီးတွေတော်ပြီးတော့အရေးလိုယူနေပါတယ်အားကျပါတယ်ဆိုဒီတရားသူကြီးတွေဥပဒေရရှိပြီးရောအရေးမယူဘူးလားအရေးယူတယ်တခါတည်းသူတို့စီးနေတယ်ပါတခါတည်းပြည်ပြဖို့တယ်ကောင်းပါတယ်နောက်တစ်ခုကအောင်နိုင်ကြီးပြောတယ်လားတက်တည်ကဟိုဆက်မနေလို့ကထွက်ချင်မှထွက်မှာပေါ့ဆိုတော့ तू ကအဲ့နာမှာအလိုတူလိုကိုပါနေကြတယ်လေဒီအောင်နိုင်ကြီးကိုယ်တိုင်အဲ့လိုဘာလို့ပြောတာတော့သူဟာလာရဲဦးဖြစ်ပြီးတော့ဟုတ်လားအဲ့တော့ပါပဲဟိုဗာ DNA စစ်တယ်ဆရာမရဲ့ဟိုဒီစကလင်းရဲ့အမိရပြော DNA စစ်လိုက်တယ်သူတို့ကလေးတွေမပေါတော့သူဘယ်လိုကြည့်တာလဲရဲကဖမ်းပြီးတော့ကျွန်တော်ကြည့်တာကဥရင်ကြံပြီးတင်ရုပ်တင်မင်းတို့ကလေးပါပါမပါပါတရားရေးမှာဖြည့်ရှင်းလို့ရတယ်မင်းတို့ပြီးမှဆွဲထုတ်ဒီကလေးတော့ဘယ်လိုဆွဲကြည့်ကဆွဲထုတ်တာဒီရှင်းနေတယ်ဘာလို့ပြန်ပြီးတော့တရားဆွဲတာတော့ဒီလိုတရားဆွဲခွင့်ရောရဲကလက်ခံပေးရလားအခြေခံဥပဒေအရဥပဒေအကြံတောင်းတင်ရမယ်လေ
ဟုတ်လား
ရဲပြီးတဲ့ပုံမှန်မဟုတ်ဘူးဥပဒေအကြံပေးပြန်ဥပဒေအော်ဒီလိုပုံမှန်မျိုးဘယ်လိုချပြီးလဲအဲ့တော့အဲ့ဒီနေနဲ့ဇီထားဖို့အတွက်ကောင်းဆိုတာပါဟုတ်ကဲ့ဒီလောက်ပါတော့
ဟုတ်ကဲ့ကုသမောဆင်းနေရကျေးဇူးပါကုသမောတော့ဒီလိုအပြည့်မရှိဘဲနဲ့အေးအေးယူခံရတဲ့ကိစ္စရင်တော့ဟိုအပြည့်ရှိတဲ့တိုင်အောင်အေးအေးယူမခံရတဲ့ကိစ္စရင်တော့ပတ်သက်ပြီးထောက်ပြရရှိပါတယ်ဆိုတော့အဲ့အပြည့်ရှိတဲ့တိုင်အေးအေးယူခံရတဲ့အပိုင်းဒုတိယပိုင်းကိုလည်းကျွန်တော်ဆွေးနွေးချင်ပါတယ်အခုတော့ဒီ Facebook ပေါ်မှာကျွန်တော်တို့တိုင်ရဲ့ match ပေးနေတဲ့ဒီချို့ကိုလည်းပဲအဲဖော်ပြချင်ပါတယ်တူကတော့ပေးကြပါတယ်တန်တိုင်းတဲ့ထည့်ရိုက်ပြီးတော့မခံနိုင်လို့ဟုတ်တယ်လို့ပြောရတဲ့သူတွေလားရှုံးမှာတပုံပင်ရှိပါရဲ့ဆိုပြီးတော့ရေးပါရဲ့ကျန်တဲ့သောတာရှင်တွေကြားထဲမှာလည်းဒီနောက်တူကတော့ထောင်ရကိုချီးတဲ့သူကဟုတ်ပါတယ်မြန်မာနိုင်ငံတရားမြတ်ထားလို့ဗလက်ပြီးလွတ်ပြေးလိုက်တာနာမည်မပေါက်တဲ့ရေယူပြည်သူသာဖြစ်ချင်ပါလားတဲ့ရုံချင်းကားတဲ့အနည်းဆုံးတစ်နှစ်ကျော်မှပြန်လွတ်လာတာတဲ့အခုကစီလဲမစစ်တရားထင်းနဲ့ပြန်လွတ်ပြေးလိုက်တာအတိတ်တွေကအများကြီးလင်းနေနေပါတယ်ဆိုပြီးတော့လည်းသူကရေးပါရဲ့နောက်ထပ်တချို့သောတာရှင်တချို့ရေးထားတဲ့စာရည်လည်းရှိပါသေးတယ်မဆုမဖတ်ပြပြပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီလီဆူအမ်ဆိုတဲ့အကောင့်ကတော့မြမပြည်သူတချို့လည်းဒီလိုမဟုတ်ဘဲနဲ့ခံနေရပါတယ်တဲ့အများကမသိလိုက်တာပဲရှိပါတယ်အခုကတော့အစိုးရဖြစ်လို့အများသိသွားတာပါတဲ့ဥမြောင်ဆိုတဲ့ Facebook အကောင့်ကတော့အဓိကကတော့ပညာအရေးချင်းဗဟုသုတမပြည့်စုံဘူးတဲ့မြမနီးမြမဟန်နဲ့ရိုက်စစ်မယ်ပြီးတော့အတင်းဝင်ခံခိုင်းမယ်တရားခံရှာမရရင်လူစားထိုးမယ်အမုံတရားအာဃာတအညိုတေးတွေရှိရဆိုရင်အပြစ်မရှိအပြစ်ရှာပြီးထောင်ဖမ်းမယ်ဒီလိုလူမျိုးတွေထောင်ထဲမှာအများကြီးပါတဲ့တားရှူးဆိုတဲ့ဒီ Facebook အကောင့်ကတော့တေချာတာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေအနေနဲ့ဒီလိုမျိုးမှားယွင်းဖမ်းဆီးတာကဖြစ်နေကြအကျင့်ပါနေပါပြီတဲ့ဘာဖြစ်လို့လဲဆိုတော့စုံစမ်းမှုအားနည်းတယ်ထောက်လန်းမှုမမြန်ဆန်မှုဗဟုသုတပိုင်းကလည်းအတွေ့အကြုံနည်းတယ်အခုခေတ်အနေထားရဆိုဒုစရိုက်တွေကနီးပရယ်တွေပုံများလာတယ်တဲ့ဆေးဝါးကလည်းပုံစံဒီဇိုင်းပေါင်းစုံနဲ့လာတယ်ခေတ်ကာလပြောင်းလဲမှုနဲ့ဒုစရိုက်တွေကပုံစံအစုံခေတ်စားလာတဲ့အချိန်မှာတော့ရဲတပ်ဖွဲ့ကခေတ်နဲ့အမီထက်ချက်မကွာအမီလိုက်ရမှာပါတဲ့ဒီလိုမျိုးမလိုက်နိုင်ရင်တော့မှားရင်မှုတွေဇက်တိုက်ဖြစ်လာမှာပါပဲတဲ့စားတော့ကုန်နေမှုရဲ့ဆေးဝါးတွေဆင်လူရိုးမှတုပပြီးတော့ထုတ်လုပ်တဲ့အခါမှာခေတ်နဲ့အမီမလိုက်နိုင်ဘူးဆိုရင်နှိမ်နှင်းမှုခဲလာပါလိမ့်မယ်တဲ့ International ရဲတွေနဲ့ချိတ်ဆက်ပြီးတော့တင်တန်းနေတက်ပါတဲ့ပြီးရင်ပြည်တွင်းမှာပြန်ပြီးပို့ချပါအဲ့ဒါမှပို့ပြီးတော့အဆင်ပြေပါလိမ့်မယ်တဲ့အခုကတော့ရာထူးတိုးနဲ့နေပြောင်းဖို့ပဲသူတို့စိတ်ထဲမှာရှိကြပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်တို့နောက်ထပ် email နဲ့ပြပို့ထားတဲ့စာတချို့လည်းရှိပါတယ်။တူတော့ကျွန်တော်တို့မိထီလာမျိုးဟာဥစိန်မောင်ဖြစ်ပါတယ်နန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။တရားရေးစနစ်ဘာရီအာဏာချက်ရှိနေတယ်လဲ။ဘသူတွေမှာအထူးကတာဝန်ရှိတယ်လဲဆိုတာကိုဆွေးနွေးဖို့စဉ်းစားနေချိန်မှာအော်တိုဘာလ17ရက်နေ့က Facebook ပေါ်ကနေအောက်ပါ post ကိုတွေ့လိုက်ရပါတယ်တဲ့။ဒီ post ပါတင်ရချက်တွေဟာဆွေးနွေးလိုတဲ့အချက်တွေလုံလောက်တယ်ထင်လို့ဒီ post ကိုပဲပိုပါဆွေးနွေးလိုက်ပါတယ်လို့ရေးထားပါတယ်။ post မှာတင်ပြထားတာတွေကတော့တမအာဇီဝအလုံးနဲ့အသက်မွေးနေပေမဲ့ကားစီးသွားရင်ရမ်းမရဲတွေကတိုင်းအလိုလိုလန့်နေ။ကားမှာနားထောင်နေတဲ့အင်္ဂလိပ်တချင်းခွေ၊ supermarket ကဝယ်လာတဲ့တချင်းခွေတွေကိုစင်စာမဲ့အခွေအမှုနဲ့ဖမ်းမလား။တောင်းနေကြကွင်းရပုံစီလုံးတွေကိုတင်အရာဆိုပြီးတော့ဆေးပြားနဲ့များမားပြီးတော့ဖမ်းမလား။ကားနောက်ဖုံးတွေကဂွင်းဒီကွာရီ၊ဝက်ဦးလဲတွေကိုလက်နက်မှုနဲ့ဖမ်းမလား။ကိုမသိပဲကိုမမြင်ဖူးတာပဲဘသူထားသားမှမသိတာပဲကိုတည်င်းအရာဆိုပြီးတော့ဖမ်းမလားလှမ်းနေရပါလေတဲ့900ကျီ100ကျီဒုစက်တို့ဇေခုံတို့ဆော့ရတဲ့တွေကိုစူးစားပန်းစားဖမ်းတာဆန်ကဲနဲ့ထိုင်းရီတွေတဲလာမိလို့စွန်းစွန်းတမန်ဖမ်းဆီးတာဆိုင်တဲ့တည်င်းတွေကြားတိုင်းဥပဒေပေါင်းအတွင်းမိထိုင်သူတယောက်အနေနဲ့ရဲကုန်ရင်စိတ်လုံးချုံရမယ့်အစားအလိုလိုလှမ်းနေမိတယ်တဲ့တရားခံမဟုတ်တဲ့လူတွေကိုတော့ပိတ်ရိုက်တာတွေလူမဖမ်းရတဲ့တည်င်းတွေကလည်းငြင်းရကြားနေရတော့ကိုဖက်မှာမနိုင်ရင်တော့အရင်အပြင်းခံရတာကြည့်ရတဲ့ post မတင်မဲကလန်နဲ့ post တင်လို့အဖမ်းခံရမလားဆိုပြီးတော့လက်နေရသေးတယ်ဗျာတဲ့အလိုလိုနေရင်းကိုလက်နေရပါဆိုပြီးတော့တင်ထားတာကိုတွေ့ရပါတယ်ဒီလောက်ဆိုတင်ပြဆွေးနွေးစရာအချက်လက်တွေလည်းလုံးဝပြီးထင်ပါတယ်ပ ီတဲ့ရေးဝန်ကြီးနဲ့ရဲချုပ်တို့လည်းဒီ post ကိုဖတ်မိကြမှာဖြစ်လို့အထူးတင်ပြစရာမလိုတော့ဘူးလို့ထင်ကြမှာခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင
်ဟုတ်ကဲ့ဦးစိန်မောင်စာထဲမှာတော့အရေးကြီးတဲ့ချက်ကိုထောက်ပြထားတာပါဒီတရားဥပဒေနဲ့ဥပဒေကိုဆောင်ရှောက်တဲ့လူတွေကအများပြည်သူအားကိုးတဲ့လူတွေဖြစ်ဖို့လိုတယ်ဆိုရင်အချက်ပါဒါပေမဲ့လူတွေကြားထဲမှာအခုကတော့ခံစားချက်ကတော့စန့်ကျင်ဘက်သဘောဖြစ်နေရဆိုတာကိုပြောထားပါတယ်နောက်စာတစ်စာကတော့ကျွန်တော်အမေရိကန်ပြည်သူကမောင်သက်တနာရဲ့ပေးစာပါကိုရန်နဲ့ထပ်ပြပေးပါခင်ဗျာ
တရားရေးစနစ်တစ်ခုလုံးဆိုရအောင်ထုတ်မှုအောင်မရောက်ရှိသမျှကာလပတ်လုံးနှစ်ပေါင်းများစွာစနစ်ဆိုးရအောင်မှာအကျင့်ပြတ်ခြားဆားမှုစင်ကျင်လုံးတရားကင်းမဲ့မှုလူကုန်သိခါကင်းမဲ့မှုနဲ့တဦးတစ်ဖွဲ့ရဲ့အမိန်ညွန်ကြားချက်ဒီအောင်မှာရှင်းသန်လာတဲ့တရားရေးစနစ်ဖြောင့်မတ်တတ်မှတ်ဖို့ရန်ခက်ခဲနိုင်တယ်လို့ယူဆမိပါတယ်လက်ရှိတရားရေးစနစ်ဟာဆရာနာပိုင်းနဲ့တနည်းနည်းနဲ့ဆက်နွယ်နေတဲ့အမှုခင်းမှန်သမျှတရားဥပဒေအတိုင်းစီရင်ဆုံးဖြတ်တာပြည်ထောင်စီရင်တာတွေမရှိသလောက်ကိုလေပါနေကြောင်းကိုအောက်ပါမှုခင်းတွေကအထင်ရှားပြသနေတယ်လို့ယူဆမိပါတယ်။ကျိုးပြောင်နေတဲ့ဒေသမိတ်ချမှတ်ခံထားတဲ့ကြည်လင်းရဲ့အမှုနိုင်ငံတော်လှုပ်ကြံမှုတုံမဟုတ်အာဏာသိမ်းရန်ကြိုးပမ်းမှုလို့ယူဆနိုင်တဲ့လက်နက်တွေအများများနဲ့မိထားတဲ့ဖြူကူကူတင်ဆက်မှုစစ်ကောင်းဆောင်တွေရဲ့အမားယွင်းတွေကိုပြည်သူ့ဘက်ကရဲရဲဝံ့ဝံ့ထောက်ပြခဲ့တဲ့ဥနေမျိုးစင်ရဲ့အမှုတရင်တော်ကူပါကြီးရဲ့အမှုဖမ်းဝရမ်းထုတ်ထားပေမဲ့ဖမ်းမဲ့လွတ်ပေးထားတဲ့ဥဝီရသူပူလက်လဆွေအဝိခိုင်တို့ရဲ့အမှုတွေနဲ့တခြားမူရဲ့အမှုတွေမတရားဖန်ဆီးထားတဲ့အမှုခင်းနေလည်းအများကြီးပါပဲပိုပြီးထင်ရှားနေတာကကျောင်းထဲမှာလိမ်မိုင်းဆိုင်ရာအစောကားခံရတဲ့တမီးငယ်လေးဗစ်တိုးရီးယားလေးအမှုမှာအမှန်တရားပေါ်ပေါက်ဖို့လိုက်ပါဆောင်ရွက်နေတဲ့ရှင်းနေရတဲ့မိဘဆွေမျိုးတွေပါတရားစွဲခံရတဲ့အမှုခင်းပါပဲဒီလိုတရားစီရင်စနစ်ရိုင်းနေနေရတဲ့အဓိကအကြောင်းရင်းကတော့စစ်အာဏာပိုင်းရဲ့အမိန့်နဲ့ရောက်လာတဲ့စစ်တရားသူကြီးတွေနဲ့စစ်တရားရေးဝန်ထမ်းတွေမှာအဓိကတာဝန်ရှိတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ပေးစာပါဆိုတော့သူ့စာမှာတော့အဓိကအဖြစ်ရှိတဲ့လူအေးမြူနေတဲ့ပေးစာကိုထောက်ပြထားပါတယ်ဆိုတော့ဆရာဦးသိန်းသိန်းဦးကြီးဒီလိုမျိုးပေါ့လေအဖြစ်ရှိရဲ့ဒါမှမဟုတ်ဦးရင်လည်းအဖြစ်ရှိရဲ့တနည်းရှိတဲ့လူတွေကိုပေါ်ထောင်းနိုင်တဲ့ပေးစာတွေကအဓိကဘာကြောင့်ဖြစ်နေတာလဲဆရာ
အကြောက်တရားပေါ့ဗျာဘုရားတရီးပေါ့နော်ဟိုအတားလေးတွေပြောရမယ်ဆိုရင်ကျွန်တော်တို့ဟိုတရားမျှတမှုမရှိတာပေါ့နော်အဖြစ်ရှိတဲ့လူကိုအဲရေးယူတယ်ဟိုအပြည့်မရှိတဲ့လူတွေရေးယူတယ်ဆိုတာမျိုးဖြစ်သွားနေတဲ့အနေအထားမျိုးရှိတယ်ဥပမာအချင်းဟိုဒင်းဆိုင်တိုင်းကြီးတွေတော်လည်းနဲ့ပေါ့ဟိုဒီအဂရိတိုက်ဆားမှုတရားဆိုတော့ကျွန်တော်သဘောတူပါတယ်မစေဘဝနဲ့ကကျင်းတဲ့ကျင်းတဲ့ကျင်းတဲ့တယ်ဒီမျိုးလောက်ကစားတာဟာတူပဲဖြစ်ရမယ်မကြောက်တဲ့နာတစ်ခွဲကြောက်ဒါဒီနဲ့ပြန်စဉ်းစားတဲ့အခါကျတော့ဟိုအရင်တော်လေးကြီးဆိုရတဲ့တက်ကဒီအဂီစာဝင်ရှိတဲ့မျိုးကတိုင်းကြီးရဲ့ဘာနာဝတ်ပဲအဲ့ဒီမျိုးတွေကလည်းပတ်သက်နေမှုအဘကဆိုကြကျွန်တော်တို့ဟိုတရားထောက်မယ်မျိုးတွေအဲ့ဒါတွေကိုတော့ဒီလိုနဲ့သူစားလုပ်ထားတဲ့ပြောအဲ့ဒါတွေကိုအစ်စ်တပြန်ဆက်ဆင်ကြည့်တယ်ဆိုတော့ခြေနေမျိုးတွေကျွန်တော်ရှိတယ်ပြီးတော့အဲ့တော့တိုင်းကြီးမှာတော့ကြောင်ပြောရလို့ရှိရင်အဲ့ဒါကတရားနာတဲ့မျိုးပြင်းနေသွားပြီအဲ့ဘာကြောင့်မို့တရားနာတဲ့မျိုးပြင်းနေသွားတယ်ဆိုတော့တရားနာတဲ့မျိုးဓာန်တူရရှိအောင်လုပ်တိုင်းဆောင်နေတဲ့တိုင်းကြီးရဲ့အနေအထားမရှိဘူးတိုင်းကြီးနေမှာအခွင့်အမှုရနေတဲ့လူတွေအများကြီးရှိတယ်အဲ့တော့အစမ်းဒီမှာလောကပါတရားတွေတကယ်ထွန်းကားလာနိုင်အောင်မလုပ်နိုင်ကြပြတတိယလည်းမတော့ရှိအဖွဲ့ကြီးကိုတော့ဒီပြင်ဆင်ပြီးတော့မှဒီမိုကရေစီနည်းနဲ့ဒုက္ခရေးကိုအာမခံတဲ့အခြေခံပေါ်ပြီးတော့မပေါ်ပေါ်မဖြစ်နိုင်ကြတော့ဒီလိုဒီမျိုးတွေတော့တော့ပြည့်ကြအောင်ပါဆက်ပြောကြပါမယ်
ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့လည်းဟိုမိနစ်ပိုင်းမှာချင်ပါရောဆိုတော့အချက်အလက်နဲ့ကျွန်တော်ဟိုတုံးသက်ပေးစီချင်တာကတော့ဥအောင်မျိုးမျိုးအရင်တုံးသက်ပေးပါခင်ဗျာဆိုတော့အခုကျွန်တော်ဒီအစိုးရဖြိုးဖြစ်ဆောင်တို့ကိုဖန်ဆီးလိုက်တဲ့ပိစာကနေပေါ့လေဒီကျွန်တော်ရဲတပ်ဖွဲ့အနေနဲ့ပဲဖြစ်ဖြစ်တရားရေးစနစ်မှာပဲဖြစ်ဖြစ်ပေါ့ဟိုတိုးတက်လာဖို့သင်ခန်းစာယူစီအနေနဲ့အဓိကပြောမယ်ဆိုရင်ဘာများကြံခဲ့လဲကိုအောင်မျိုးမျိုး
ကျွန်တော်ပထမဆုံးရဲတပ်ဖွဲ့အနေနဲ့ကတော့ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့အတွက်ကြိုးပမ်းဖို့လိုအပ်နေတယ်။ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့ဆိုတာက policy တွေလက်ဆွဲတွေကိုစာအုပ်ထဲမှာမဟုတ်ဘဲနဲ့တကယ်လူခွေကာဝယ်ပေးတဲ့လုံခြုံလုံခြုံရေးကိုရဲတပ်ဖွဲ့ဝင်တိုင်းထိတ်ဆုံးကနေအောက်ဆုံးမှရှိတဲ့ဝန်ထမ်းတိုင်းလေးစားလိုက်တာစိတ်ဆုံးမှုအတွက်လိုအပ်နေတယ်ဆိုတဲ့အချက်ကပထမဆုံးသင်ခန်းစာတစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့တရားဥပဒေကိုကျွန်တော်တို့အားကောင်းမှုတွေအချင်းချင်းလို့ခေါ်တဲ့အပြစ်မှကင်းလွတ်နေတော့သူတွေသိရှိတဲ့နဲ့အပြစ်ကိုအပြစ်တဲ့အတိုင်းကျွန်တော်တို့အရေးယူတောင်းရမှုတွေအပြစ်မရှိတဲ့သူကိုဖမ်းဆီးမှုတွေလုပ်ကောင်းလို့ရှိရင်ညှဉ်းပန်းမှုတွေကိုပြန်လည်ကုစားပေးဖို့လိုအပ်တယ်ဆိုတဲ့အချက်ကိုထောက်ပြချင
်ပါ။ဟုတ်ကဲ့ဆရာဦးသိန်းဆောင်ရဲ့အချိန်တစ်မိနစ်လောက်တော့ရပါသေးတယ်ဆရာ။ဆိုတော့ကျွန်တော်ဒီဖြိုးပြေဆုံးလို့ကိစ္စနဲ့ပတ်သက်လို့သင်ခန်းစာယူစီရကျွန်တော်ဘာတွေများကြံခဲ့တယ်လို့ပြောနိုင်မယ်ဆရာ
။ကျွန်တော်ရဲတပ်ဖွဲ့ပြည်ကြောင်းနဲ့ပြောရမယ်ရဲအစ်စ်ကြီးနဲ့ကျွန်တော်တို့တာဝန်ဆန်းဆန်းရမယ်။ရဲတပ်ဖွဲ့ဟာ တကယ်အစ်စ်ကြီးရဲ့ရဲကြောင်းကြီးကအရင်ကတည်းကကျွန်တော်တို့ဗမာပြည်စာကြောင်းကြီးကအတန်တန်ပဲကြီးပေါ့ဗျာအဲ့တော့အဆလာဟဲ့ရတာအဲ့တော့အစ်စ်ကြီးကဒီပြန်ဆောင်ပြီးဆိုရဲအစ်စ်ဒီပန်းဒီရဲတွေနဲ့ညပါဝင်ဖွဲ့စည်းပြီးမှဒီသက်ဆိုင်ရာရဲချုပ်တို့ဒီလေးကြီးတို့လည်းဒီသမရာတို့ဒီကဲဒီကောက်တင်ထောက်ခံတာလည်းအစ်စ်ကလက်အောက်မှာရှိနေရလိမ့်မယ်ဆိုသူသင်ခန်းစာတွေရတယ်ဆိုပြောနေပါလေ
โอเคทีนี้สนิทเกี่ยวกับอุปิปัญญาရှင်อุเทนตังลูกคุณเยลูกชาติตูชื่อเนี่ยญญาจีนเนี่ยมาไดเรคเตอร์อู้อ๋อမျိုးมินกูเรนปาวินซื้อเนสุริสายซาเปปุซื้อเนจาเรสุริเนี่ยตลอดရှင်ในอารมณ์เลยอุทุเจตุติมาครับเนี่ย